မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့ငင်းငင်းစွာစုဝေးခြင်းနဲ့စီတန်းလဲလဲရင်းဆက်ရဥပဒေကိုလွတ်တော်မှာပြင်ဆင်မှုအစိုးပြုထားတဲ့ကိစ္စကိုဆွေးနွေးတော်မှာဖြစ်ပါတယ်ငင်းစုစီလို့လူသိများတဲ့ဒီဥပဒေကိုပြင်ဆင်ရမှာဒီဆန္ဒပြောင်းရွေးတွေသွေးဆောင်စည်းရုံးတွေကိုရှောင်ရှားနိုင်မှုနိုင်ငံတကာသားတွေကိုချင်းတရားနဲ့ညီဆန္ဒထုတ်ဖော်နိုင်မှုရည်ရွယ်ပြီးတော့ဆန္ဒပြောင်းရွေးအတွက်ကုန်ကျစရိတ်နဲ့ကြားခံမဲ့သူရဲ့အချက်လက်ကိုဟိုတင်ပြဖို့ထပ်မံဖြည့်ဆွက်မယ်လို့ဆိုရင်လည်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်တွေဒီမိုကရေစီအခြေခံတွေပေါ်မှာကန့်သတ်မှုတွေဖြစ်လာမှာကိုဆိုရင်မကင်းတဲ့သဘောထားတွေလည်းရှိနေပါတယ်ဆိုတော့ကျွန်တော်တို့ပင်နယ်ဆွေးနွေးဖို့ဟိုဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်တူကတော့ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီကောလင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမျိုးစောအောင်ဖြစ်ပါတယ်နောက်တူကတော့ကျွန်တော်တို့လူခွင့်ရေးရှင်းနေဦးသိန်းတန်းဦးဖြစ်ပါတယ်အခုဒီဆွေးနွေးမဲ့ပုဂ္ဂိုလ်တွေကရှင်းနေဦးသိန်းတန်းဦးကတော့လေလိုက်မှာရောက်နေဖြစ်ပါတယ်ဆိုတော့ကျွန်တော်ဆရာဦးသိန်းတန်းဦးရဲ့သဘောထားကိုအရင်ဆွေးနွေးကြပါတယ်ဆိုတော့ဒီငိမ့်စုစီဥပဒေမှာပေါ်လေဒီမှာတမာတဲ့ရွေချက်ရှိတဲ့သူတွေကိုဟန်တားဖို့ဥပဒေကိုဖြည့်ဆွက်ပြင်ဆင်မယ်လို့ဆိုပါတယ်ဆိုတော့အခုအချိန်ကြီးကတကယ်ပဲဒီလိုဖြည့်ဆွက်ပြင်ဆင်မှုလိုအပ်တဲ့အချိန်မျိုးမှာရှိနေသလားဆရာဦးသိန်းတန်းဦးခင်ဗျာ
တို့ကတော့နိုင်ငံကဆန်ထုတ်တွေနဲ့ကျွန်တော်တို့တခြားလုံးတောင်းဆိုလာတဲ့အချက်တွေပေါ့နော်အဲ့ဒါဒီတောင်းဆက်နိုင်မယ်ဆိုရင်တော့ငိမ့်စုစီဥပဒေဆိုတာကငကူတွေကမရှိတဲ့ဥပဒေဖြစ်တယ်ဗျာနော်ဒါဒီရင်ကအရင်အစိုးရကသူတို့ဆန္ဒပြမဲ့လူတွေကိုတားဆီးပိတ်ပင်တို့အကြောင်းမျိုးမျိုးပြပြီးတော့ကန့်တတ်ပိတ်ပင်တာတွေလုပ်ခဲ့တဲ့ဟိုတွေပဲ။နိုင်ငံကရှိတဲ့ဆိုရင်လည်းဟိုလမ်းလုံလုံရေးမထိခိုက်အောင်ကြံနဲ့မလူလာတဲ့ပြဿနာမှာပေါ်ပေါက်အောင်ထားတာ။ကျွန်တော်ဒီမှာတော့အဲ့ဒီသဘောကိုမဟုတ်ဘူး။အเจ้าကြားကလည်းတင်အောင်မထွေလို့ဆိုကဏ္ဍခွင့်ပြုချက်ယူအောင်မယ်။စတဲ့မလူလာအပ်တဲ့ဒီကန့်တတ်ပိတ်ပင်မှုတွေရှိနေတဲ့အထက်မှာအခုဒီဒီထပ်တို့ဖြစ်နေတဲ့ဆိုတဲ့အချက်ကတော့ကျွန်တော်စိတ်ထင်လူလည်းမလို့အပ်ဘူးပြ။နောက်တစ်ခါဟိုဘာသွားသဘောဟိုပေါ်ပေါက်နေလဲဆိုတော့ကိုယ်နဲ့ဆန့်ကျင်တဲ့အဖွဲ့ကြီးကိုဟိုဒုက္ခပေးဖို့အတွက်နော်လှုပ်တယ်လို့ဖြစ်တော့တကယ်ရွေချက်ကဒီ FOE Freedom of Expression ကိုတွားပြီးတော့ဒုလဆာစီတန်းလဲမှာတွားပြီးတော့အကန့်အသတ်ဖြစ်စီတဲ့သဘောမျိုးဖြစ်သွားတယ်ပြ။ကျွန်တော်တို့ဒီလူပြင်ဆင်မဲ့ဆိုတာသဘောမတူဘူး။လူလည်းမလို့အပ်ဘူးကျွန်တော်တင်တယ်
โอเคဆိုတော့ဟိုဆရာပြောသလိုပါပဲဒီဥပဒေရရှိအောင်မရှင်းသိမှုဆိုပြီးအရင်ကတည်းကဖြတ်တောင်ဖြတ်ဖို့ဆိုပြီးပြောထားတဲ့ဥပဒေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်ဒါပေမဲ့အခုသူတို့ကပြင်ဖို့ဆင်ဖို့ဖြစ်နေတယ်ဆိုတော့လက်ရှိနိုင်ငံရေးအခြေအနေကဟိုလိုအပ်ချက်အရာဖြစ်ရမယ်ဆိုတော့သဘောမျိုးပြောနေတယ်ဆိုတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေရောဟိုပိုဆိုးလာတဲ့ဟိုထိ ंछ ုပ်ဖို့လိုနေတဲ့အခြေအနေမျိုးတကယ်မျိုးတကယ်ပဲရှိနေတယ်ဟိုအတိတ်ပဲထွက်နေသလားဆရာ
မဟုတ်ဘူးပြကျွန်တော်မြင်တာကတော့တိုင်းပြည်ရဲ့အခြေအနေကတရားဥပဒေမှထိန်းချုပ်မှာမို့တရားဥပဒေမစိုးမိုးတာဗျတရားဥပဒေစိုးမိုးမဲ့နေတာပေါ့နော်ဒီတရားဥပဒေစိုးမိုးမှုကိုထိန်းသိမ်းရမယ့်ပြည်ထောင်စုဝန်ကြီးဌာနတို့ဟာမျိုးတွေမြန်မာနိုင်ငံရဲ့တပ်ဖွဲ့တို့ဟာမျိုးတွေကပေါ်ပေါက်နေတဲ့ပြဿနာတွေကိုအချိန်နဲ့တတိညီပဲဖြစ်ဖြစ်ထိထိရောက်ရောက်ဟန့်တားမလုပ်ကင်နိုင်လို့ရတယ်ထိန်းသိမ်းမရအောင်ဖြစ်နေတာကတော့တစ်ဖက်ဖွဲ့စည်းရတုံ့နေတာမျိုးမဟုတ်ဘူးဒါပေမဲ့ကျွန်တော်ကလက်ရာတွေတွေ့ရတယ်ဗျအဲ့ဒါကဒီဥပဒေမလိုပါဘူးဗျကျွန်တော်တည်ဆဲဥပဒေတွေအများကြီးအဲ့ဒီကရေးယူလို့ရတာလို့ရှိတယ်ဟိုတမင်းတကာဒီကတ္တနာတွေတက်အောင်လုပ်တဲ့လူတွေရှိတယ်။အဲ့ဒီလူတွေကိုခွင့်ချက်တွေကြီးတိုင်းပေါ်တာပဲ။ဥပမာအားဖြင့်ဒီဥက္ကဋ္ဌလောက်ချန်တက်ဖြတ်မှုမှာပါတဲ့လူတွေရုံးကိုသွားပြီးတော့တမင်းဝအောင်စားထားတဲ့လူတွေ history လိုက်တဲ့အခါကျတော့အဘိငါတွေဝင်နေပြီးတော့ပြောတဲ့လူတွေအဘိဟောပြောမှာပါတဲ့လူတွေဆိုတော့သူတို့ခွင့်ချက်တစ်ခုလုံးကိုကြီးနေရတာပဲဗျာ။အဲ့ဓာတွေကိုဒီဥတွေပြင်စားမလို့ပါဘူး။ပြည်စဲဥတွေနဲ့အညီခီတိရောက်ရောက်ကြောသားကျင်တာမခွဲခြားဘဲနဲ့ကိုယ်ကြည့်ချင်းမဆိုရရတယ်အဲ့တော့ဓာကြီးကိုအဲ့ဒီအကြောင်းပြချက်နဲ့ဓာကြီးဖတ်ပြမယ်ဆိုရင်တော့ဖတ်ပြီးတော့ဘလူလာအပ်တဲ့ပြဿနာတွေပေါ်ပေါက်ထားတယ်လို့ကျွန်တော်ထင်တယ်
โอเคเสี่ยอูเตนကျွန်တော်ကျန်တဲ့ဆွေးနွေးမဲ့ပုဂ္ဂိုလ်အခုတိဆက်သွယ်နေတာဟိုတယ်လီဖုန်းဆက်သွယ်လို့မရသေးတဲ့အတွက်ဆရာဦးတင်းတန်းဦးပဲကျွန်တော်ဆက်မေးချင်တာရှိပါတယ်ဆိုတော့ဆရာလည်းဆက်သွယ်ပြောသွားတာရှိပါတယ်တခုကျွန်တော်နောက်တစ်ခုသတိထားမိတာလည်းပေါ့လေဒီဥပဒေပြင်မဲ့အချိန်မှာဒီနိုင်ငံရေးနောက်ကအခြေအနေတချို့ရှိနေတာပေါ့လေဒီဘာသာရေးလူမျိုးရေးသဘောထားပြင်ထန်တဲ့လှုပ်ရှားမှုတွေကိုဒီမြောက်ပေးနေတဲ့ဒီလက်မဲကြီးတွေလို့ပြောပြောနေကြတဲ့ကိစ္စတွေရှိနေတယ်ဆိုတာမျိုးနောက်အခုနောက်ဆုံးဆိုနေတဲ့ဒီရခိုင်ပြည်နယ်ဒီမြောက်ဦးကဒီရုံးမှာနောက်ခွေရနဲ့တွေ့တွေ့လုံဆောင်မှုတွေရှိရဆိုတော့ဆွဆွဲချက်မျိုးတွေလည်းရှိခဲ့တယ်ဆိုတော့ဒီလိုနိုင်ငံနောက်ခံတွေရှိနေတဲ့အခြေမျိုးမှာဥပဒေပြင်ဖို့ဖြစ်လာတယ်ဆိုတော့တကယ်လို့များဒီလိုနိုင်ငံနောက်ဟိုပေါ့လေဒါလို့ပြင်လာခဲ့ရင်ရောတကယ်ပဲထိရောက်နေဒီလိုအခြေအနေမျိုးတွေဟန်တားနိုင်မယ်အခြေအနေမျိုးတွေရှိနိုင်တယ်လို့ဆိုနိုင်လားဆရာ
ကျွန်တော်ကတော့ကွန်မစ်တင်ကလုံရဲတယ်မလုံရဲဘူးဆိုတဲ့ပြဿနာပဲဒီဥတွေမပြင်းပြင်းပြီးမှလုံပါလား နော်အခုကျွန်တော်တို့မျက်မှောက်တွေ့နေရတဲ့ချိန်ပဲအများကြီးပဲဗျာအဲ့ဒါတွေကိုဘယ်လောက်များထိထိကြောက်ကြောက်ကင်တွယ်အေးအေးယူဆောင်ရရေးသလဲဆိုတော့ပြဿနာရှိတာပေါ့ဗျာအဲ့တော့ဟိုခုနညဦးကိစ္စဖြစ်တယ်ဒါလည်းကျွန်တော်တို့ကစဉ်းစားရတယ်ဗျာအာဒီတစ်နှစ်သုံးနှစ်တိုင်းတိုင်းလုပ်နေတဲ့နေရာကြီးကိုခွင့်ပြုလိုက်ခြင်းအပြင်ဖြစ်ပေါ်လာမယ်နောက်ဆက်တွဲအကျိုးဆက်တွေနဲ့ခုမပြုတော့ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေဘာလောက်กว่าလဲဒါဟာသဘောယူနဲ့ဖြစ်တာလားဒီလိုပြဿနာမျိုးတမင်မဖြစ်ပြန်အောင်လုပ်သလားဒါလို့ကျွန်တော်တို့ကစဉ်းစားရတယ်ဒီပြဿနာတိုင်းမှာတော့ရှိမှာပဲဗျဒီလိုကျွန်တော်တို့လက်မဲရောလက်ဖြူရောအဆုတ်ပေါ့ဗျာလက်ကြောင်ဆုံးကျွန်တော်တို့ကတွေ့ရမှာပါပဲဟုတ်ဆိုတော့ဂွင်းဆက်တွေကိုကျွန်တော်ခုနပြောသလိုပဲထိတ်ကြည့်လိုက်လို့ရှိရင်ဘသူဘသူတွေကဘာပိစာတွေထွက်ပြောနေတယ်ဆိုအင်းတိုင်းပေါ့ဗျာမမာပြီးတဏ္ဍတခြားလုံးမှာပေါ်ပေါက်နေတယ်နိုင်ငံကြီးမတိမငင်ဖြစ်စေခြင်းနဲ့လူတွေရဲ့ဆန္ဒနဲ့လောက်ရကိုကျွန်တော်တို့မြင်နေရပြီလေအဲ့ဒါကိုတည်သေးဥတွေကငါငါခါဘူးရှိတယ်ဗျာနော်ကျွန်တော်တို့အခြားနိုင်ငံတော်ဆိုတာကြည့်တယ်လို့ရှိတယ်ဗျာကျန်တဲ့အနာဒီဒိတ်နာဖြစ်စီတဲ့ကိစ္စမျိုးတွေလည်းပတ်သက်တာတွေဖြစ်တယ်ဗျာဥပမာအားဖြင့်ဒီမှာလူတက်မှုမှာဝင်ပြီးတော့အားပေးကုန်တယ်လို့ပြောကြောင်လို့ဆိုနေလို့ရှိတယ်ဒါဟာလူတက်မှုမှာကျန်တာဖြစ်နေသေးတယ်ဗျာနော်ခုခုဒီလုံခြံတပ်ဖြတ်မှုကနောက်ကအခုမိတဲ့လူတွေဟာရေခဲတုံးကြီးအပေါ်အစိပ်ပိုင်းလေးတစ်ခုပဲဖြစ်နေတာအဲ့တော့သူအားပေးတဲ့လူတွေအများကြီးကအဲ့ဒါတွေဘယ်လိုရေးဆွာမလဲဆိုတော့အဲ့ဒီလိုကိစ္စတွေကိုတိတိယောက်ယောက်ကင်တွယ်ဆောင်ရွက်ခြင်းမရှိဘဲနဲ့ဒီလိုပြဿနာကိုအဲ့ဒါကိုအကြောင်းပြတော့ဒါကိုတင်းလာမယ်ဆိုတော့မှန်ကန်တဲ့ရည်ချက်မဟုတ်ဘူးလို့ပဲကျွန်တော်ပြောရပါမယ
်။ဟုတ်ကဲ့ဆရာဆွေးနွေးပြတဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။အဲ့ဒီထက်ကျွန်တော်အရင်ဆုံးကတော့ဒီအမေရိကန်ပြည်ထောင်စုကမောင်တပ်တနာရဲ့ပေးစာပါကိုရန်နိုင်ကျေးဇူးပြုပြီးဖတ်ပြပေးပါခင်ဗျာ
။စောင်းနေရေးတွေချက်တဲပြီးတော့တရားဥပဒေစိုးမိုးရေးချိနဲ့နေတဲ့အခုလိုအချိန်မျိုးမှာပါတီတစ်ခုခုသို့မဟုတ်အဖွဲ့အစည်းတစ်ခုခုကမိမိတို့ပေါ်ယုံကြည်မှုရှိလာအောင်ထောက်ခံလာအောင်ငွေချေးရစိုးလက်ဆောင်တွေပေးပြီးသွေးဆောင်စည်းရုံးတာမျိုးတွေကြဲကြဲပြန့်ပြန့်မဖြစ်ပေါ်အောင်ကာကွယ်တဲ့ဖြည့်ဆွက်မှုဖြစ်တဲ့အတွက်ပြည်သူတယောက်အနေနဲ့ကြိုဆိုမိပါတယ်ဒီဖြည့်ဆွက်ချက်ဟာစည်းရုံးဟောပြောသူတွေရဲ့ကိုကျင့်တရားနဲ့အရေးချင်းတွေကိုပေါ်လွင်စေနိုင်မှာဖြစ်သလိုပြည်သူတွေရဲ့နိုင်ငံရေးတွေးခေါ်တိုးတက်လာပြီးခေါင်းဆောင်ကောင်းတွေကိုရွေးချယ်လာနိုင်မှာဖြစ်ပါတယ်နောက်ပြီးငွေကြေးပေးသူတွေနောက်လိုက်ရင်နိုင်ငံရေးပါတီတွေသို့မဟုတ်ခါရမီအဖွဲ့အစည်းတွေရဲ့အသုံးချခံဘွားရောက်သွားနိုင်ပြီးပြည်သူချင်းချင်းပဋိပက္ခတွေမှာဖြစ်ပွားနိုင်အောင်လဲကာကွယ်ရာရောက်နိုင်ပါတယ်အထူးသဖြင့်ပြည်သူကိုတာဝန်ခံတဲ့ကိုယ်စားလှယ်တွေဟာကောင်းမွန်တဲ့ဆန္ဒနဲ့ဥပဒေတွေကိုပြင်ဆင်ဖြည့်ဆွတ်ကြပေမဲ့ဒီဥပဒေတွေကိုဂုဏ်သိက္ခာရှိရှိတိတိကျကျလိုက်နာကျင့်သုံးကြမဲ့တရားစီရင်မှန်တိုင်းအပေါ်မူတည်ပြီးအစိုးကောင်းတွေဘလောက်ပေါ်ထွက်လာနိုင်မလဲဆိုတာပြောဆိုနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်
ဟုတ်ကဲ့ဒါတော့ကျွန်တော်ဒီအမေရိကန်ပြည်အောင်စုကမောင်တပ်တနပေးပို့ထားတဲ့ပေးစာဖြစ်ပါတယ်ဆိုတော့သူကတော့ဒီပြင်ဆင်ရေးကိုထောက်ခံထားပေမဲ့လည်းဒီဥပဒေကိုကျင့်သုံးတဲ့အပိုင်းတွေမှာတာဝန်ရှိတယ်ဆိုတာကိုထောက်ပြထားပါတယ်ဆိုတော့ဒီတရားစွဲဖွဲ့စည်းတာဝန်ရှိတဲ့သူတွေအနေနဲ့ဒီဥပဒေကိုလိုသလိုအတိတ်ဖွဲ့ဖွင့်ပြီးလုပ်တဲ့အစဉ်လာရလေမြန်မာနိုင်ငံမှာရှိဘူးတဲ့အတွက်အခုဖြစ်ဆက်ချက်ကလည်းပဲဟိုလောက်ခဲ့အတီးပြုတ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်ဒီလိုခွင့်ကောင်းယူနိုင်အောင်လမ်းဖွင့်ပေးရရောင်းနိုင်တယ်ဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်ဆိုတော့အခုဒီဖြစ်ဆက်ချက်အားရပါလေဆရာဦးတင်းတန်းဦးအမြင်ဟိုဥပဒေအောင်ရဟိုတုံ့တက်ပြပါဦးခင်ဗျာဒီလိုအခွင့်ကောင်းယူနိုင်တဲ့အခြေအနေမျိုးတွေဘယ်လောက်ထိဟိုပေါ်ပေါက်လာနိုင်စရာရှိလဲဆရာ
ဒီကဗျာဥပမာအဖြစ်ကျွန်တော်တို့မူလဥပဒေမှာကဒီနေမူလ2017ငွေကြေးစုပြီးဥပဒေမှာကအများပြည်သူကိုကျင်တရားအကျိုးဟာတော့မထိလိုက်သေးတဲ့ဟာဆိုတော့အဲ့တော့ဒီအဲ့ဒီအများပြည်သူကိုကျင်တရားဆိုတာဟာလေအဲ့ definition မပါဘူးဗျာအဲ့တော့အဲ့ဒါအကြိုက်တဲ့ကြိုက်တယ်လို့အဓိပ္ပာယ်ဖွင့်လို့ရတာပေါ့နော်အဲ့တော့အဲ့လိုချရတဲ့ရတဲ့အပိုက်တွေရှိတယ်။ဟိုကွေးချပီးတယ်။အဲ့တော့မတိမငင်ချင်းစီတယ်ဆိုတာဘာလို့ပြောတာလဲ။ဆန္ဒပြရင်ဆန္ဒပြတဲ့ဒီဆန္ဒထုတ်ဖော်တဲ့နေရာမှာအကျိုးကျော်တာနေတိုင်းမဲ့ချီတက်လာမဲ့ပုံစံတွေခြိုင်းလာမဲ့အဲ့ဒါကိုမတိမငင်ချင်းစီတယ်လို့ပြောလို့ရတာပဲဗျာ။ပြောကြည့်ရင်ပြောလို့ရတယ်။မပြောကြည့်ရင်မပြောလို့မရ။မရဘူး။ဒါတော့အဲ့လိုအနေအထားမျိုးတွေကိုလူတို့ဆွဲနိုင်တဲ့အနေအထားမျိုးတွေရှိနေကြ။အဲ့တော့ဥပဒေရတယ်ကျွန်တော်တို့တိတိကျကျမရှိဘူး။တိတိကျကျမရှိဘူး။မူလပြဋ္ဌာန်းတဲ့ဥပဒေကလူလောက်တဲ့ပြတ်သားမှုပြီးကြတာလည်းမပါဘူးမပါတော့အခုပြန်ပြင်းပြင်းဆိုတဲ့အချက်မှလည်းသူအဲ့ကြရည်ကိုယူပြီးတော့ပြန်လုလာတာအပြင်အန္တရာယ်ရှိတယ်လို့ကျွန်တော်ထင်တယ်ဗ
ျဟုတ်ကဲ့ဆရာဆရာပြောတာနဲ့ဆက်ဆက်ပြီးတော့ကျွန်တော်ဒီမှာဟိုစိတ်ဝင်စားစရာစာတစ်ခုလည်းပဲကျွန်တော်ဟိုဒီနေရာမှာဖော်ပြချင်ပါတယ်ဟိုတို့တခြားမဟုတ်ပါဘူးဒီကျွန်တော်ဒီအရင်သမရဦးသိန်းစိန်လက်ထက်မှာဒီပြန်ကြဲဝင်ကြီးတာဝန်ယူခဲ့ဘူးတဲ့ဒီဥရဲထုတ်ကဒီသူ့ Facebook စာမျက်နှာမှာဒီဥရပြင်ဆင်မဲ့စီစဉ်တဲ့ပတ်သက်ပြီးဝေဖန်စာရေးထားတာပါသူကတော့ဒီဟိုငိမ့်စုစီလားငိမ့်ပြစီလားဆိုတဲ့မိကုန်းနဲ့စာတော်တော်ရှည်ရှည်ရေးထားတာတွေ့ရပါတယ်ဆိုတော့ဒီဥရထုတ်ရဲ့စာကိုကောင်းတော့ပြောရမယ်ဆိုတော့ဒီအရင်အစိုးရလက်ထက်မှာသာတဲ့ဒီလိုပြင်ခဲ့အဲ့ဒီတော့အတိုက ်ခံ NLD ကဘလို့သဘောထားမလဲဆိုပြီးသူကပထမမေးခွန်းထုတ်ပါတယ်။နောက်ဒီအရင်ကတိုက်ခံပေါ်မှာတဲ့။ကုညီခဲ့တဲ့သူတွေကိုပြန်ဖိနှိပ်ရရောက်မပြင်ဆင်ချက်ဖြစ်နေသလားဆိုပြီးတော့လေသူကထောက်ပြထားတာတွေ့ပါတယ်။နောက်တစ်ချက်ကတော့ဒီပြင်ဆင်မှုအဆိုပြုထားတဲ့အထက်မှာတဲ့လူသလိုကောက်ချက်ဆွဲနိုင်တဲ့ရေဝီယားဆန်တဲ့ပြဋ္ဌာန်းချက်တွေပါနေတယ်ဆိုပြီးထောက်ပြပါတယ်။ဆိုတော့ဒီစစ်သားတစ်ပိုင်းအစိုးရလက်ထက်ကတော့မှမထည့်ခဲ့တဲ့ကန့်သတ်ချက်တွေကိုအယက်သားအစိုးရလူလူအစိုးရလို့ကြွေးကြော်နေတဲ့အစိုးရလက်ထက်ကမှဒီငိမ့်စုစီဥပဒေကနေငိမ့်ပြည့်စီဥပဒေမဖြစ်စေချင်ပါဘူးဆိုပြီးတော့သူကညီကုန်းချုပ်အနေနဲ့ရေးထားပါတယ်ဆိုတော့အခုဒီဥပဒေကိုပြင်ဆင်ခြင်းအပြင်ဆရာဦးသိန်းတန်းဒီ NLD အနေနဲ့ဒီနိုင်ငံရေးအရာရောဟိုနစ်နာစရာအကြောင်းတွေပေါ်လာနိုင်စရာရှိလားဆရာအဲ့တော့သူကဟန်
တာနေတယ်တူတယ်ကကျွန်တော်တို့မြင်နေရတာပဲဟိုဒီ generic စတဲ့နဲ့အစိုးရကိုမတိမငင်ဖြစ်အောင်လုပ်တဲ့စုံစော်တဲ့ဖိစတဲ့နဲ့ဒီပတ်ထံပြီးပြီးတော့ဗျာဟိုတံပေါင်းပြဿနာတော့ကျွန်တော်တို့တွေ့နေပါဒါတွေကဗမာပြည်သမိုင်းမှာတော့ရိုးတယ်လို့ပြောပါမှာဗျာကျွန်တော်တို့အသက်ရည်ပြည်ဓမ္မဆရာဖြစ်တယ်ဒီလိုပဲတည်ရင်တယောက်ဖက်ရမယ်လို့ပြောခိုင်းနေတာဗျာတစ်သက်လုံးဒီလိုလုပ်တယ်သူတို့မှန်ညောင်းကြတာခဲ့တာပဲသူတို့ဆန္ဒမပါပဲနဲ့အဲ့တော့အဲ့ဓာတွေကိုတားချင်ပုံရနေတာတားချင်ပုံရတယ်တားချင်ပုံဒီပြင်ကိုဖြစ်အောင်လုပ်မယ်ဆိုပြီးတော့လုပ်ချင်တဲ့သဘောဒါပေမဲ့ခုနကဒီဦးရထုတ်ဆွဲတယ်ပေါ့ဗျာဟိုဒါနဲ့ဟိုညီပြည့်စီဆိုတာစလာတယ်ကဒီဦးရမရှိတဲ့မအောင်သမရာကြီးကိန်းစိန်လက်ထက်ကပြထားစဉ်ခါတယ်ကွာအတိုက်ခံနိုင်ငံရေးသမားတွေကိုဖိနှိပ်ဖို့ပြထားခဲ့တာညီစုဒီဦးရဆိုတာကွာမရှိတဲ့နယ်ဦးရဗျာအဲ့ဒီဟာကြီးကိုကိုဘဝင်ပါပြီးတော့ရိုက်ပြီးတော့ပြင်မယ်ဆိုရင်ကျွန်တော်ဆိုရင်လည်းဒါကဒီလူလူဆိုတာလို့ကြွေးကြော်နေတယ်ဆိုတာသူတို့ကတော့သဘောတူအောင်ကျွန်တော်သဘောတူတယ်ဗျာဒါပြည်သူအများစုကြီးကထောက်ခံထားတယ်သူဆိုတာအဲ့ဒီလူလူဆိုရရဲ့ကုန်တိတ်ခါအပေါ်မှာ freedom of expression နဲ့ဒီလိုလဲဆိုတာစီယုံစီဝေးခွင့်ဒီအပေါ်မှာတိုင်းတော်ကျင့်သုံးမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကအထင်မြင်လွဲနိုင်တဲ့အနေအထားမျိုးရှိရလို့ကျွန်တော်ထင်တာ
ဟုတ်ကဲ့ဆရာဆွေးနွေးပြတဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဟိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရဲ့တူကိုကျွန်တော်တို့ဆက်သွယ်ရတဲ့အတွက်လှည့်ပေးခြင်းပါတယ်ဟိုကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ရဲ့ရဲ့ဒီဦးလေးကျင်းနေဆိုရင်ဒီလိုဘောကြည့်ပြီးတော့ရှင်းရမယ်ကျတယ်။ဘယ်လိုလဲဒီကဘာအခြေခံရတာလဲဆိုတော့ဒီကဒီပါခရခုကိုလည်းတတိယအမြင်ရဖြစ်ပါတယ်။ချက်ချင်းဒီခုလေးဆံကိုလည်းတတိယအမြင်ရဖြစ်ပါတယ်။ဒီလိုဒီအရင်းကြီးတဲ့ဒီလူများကိုဘောကြည့်ပြီးတော့အခြေခံလူခုရင်းနဲ့အခြေခံဇာပန်ခမများကိုဒီလိုအကျိုးရှိရတဲ့အဲ့ဒီလိုပြည်စီရေးဆိုတာရှိပါတယ်။ဒီလိုဒီနိုင်ငံသားတွေဆိုင်ရာဆရာကြီးရင်းကိုအစိုးရအနေဖြင့်ဒီမြို့ရောက်အခုလေးတွေပဲမြင်ပါရဲ့မြန်မာနိုင်ငံကမြန်မာနိုင်ငံမှာတော့ဆရာကြီးအကြီးကိုအစိုးရကိုဆက်နေပြီးသူ့ကိုချုပ်ပေါက်ပြီးအစိုးရကိုအကြီးအကျယ်အရုပ်ပြုရဲ့အစိုးရအကြီးကြီးပါရဲ့ဒီလိုမျိုးပြုလို့ဆိုရင်ဒီကျင်းလက်ချက်လက်ကြီးကဒီလူမျိုးကိုလူ့ရဲ့ဘာမျိုးကိုချုပ်ပေါက်နေတဲ့ဖြစ်တဲ့ကုလူကြီးကြီးရောက်လေသူကြီးရဲ့အောင်ချုပ်ပေါက်နေတဲ့ဖြစ်နေပါရဲ့ခင်ဗျာ
โอเคคุณคมลสุนิพีราโอเคคุณคมลสุนิพีราเจซุบาเราที่ Facebook ก็นี่เราแมทช์ตะชู่โหยีตาไปปุ๊ท่าตะชู่แล้วတွေ့ပါတယ်ตูก็တော့มองๆซู้ซูล่ะဖြစ်ပါတယ်ตูก็တော့ไม่ทินดูแล้วซ้อตื่นနိုင်หมดเปลี่ยนจ้ะบ่เปียဆိုပြီးတော့ตูก็တော့เนเนโหคะแนนได้ยีทาပါတယ်နောက်ตูก็တော့อู้หวยตายဆိုล่ะဖြစ်ပါတယ်ตูก็တော့ศีลานาရှင်สนิทကိုหลุล้าดูတွေဘက်ก็สันนัปะแม่ခါတယ်สันนัปะวะတွေกုံจ้าแม่မဲ့သူရဲ့အချက်လက်နဲ့ကုန်ကျစရိတ်ကိုတင်ပြဖို့ကိစ္စတွေမှာတော့အခက်အခဲဖြစ်သွားနိုင်ပါတယ်။သူကတော့ဒီနိုင်ငံသားတွေကကိုရင်တရားနဲ့အညီဆန္ဒပြမယ်ဆိုရင်တော့လေဥပဒေလက်တလုံးကြားတွေလည်းပါလာနိုင်ပြီးလွတ်လွတ်စွာဆန္ဒပြမှုတွေပေါ်အကန့်အသတ်တွေနဲ့ထိခိုက်လာနိုင်ပါတယ်။ဆန္ဒပြမှုအမျိုးအစားလိုက်လောလောဆယ်မှာတော့စတင်ပြီး48နာရီကျော်မှဆိုတဲ့ဤဥပဒေတွေကြောင့်ဤမျိုးစုံနဲ့မလုံနိုင်အောင်လုပ်နေတာမျိုးတွေကြုံနေရတယ်ဆိုတော့တေချာစဉ်းစားကြဖို့လိုမယ်လို့ယူဆပါတယ်ဆိုပြီးသူကတိုက်တွန်းထားတာမျိုးလည်းရှိပါတယ်။ဆိုတော့အခုကျွန်တော်တို့ဒီ Facebook ကဒီ match ချက်ဒီမှာတော့ဒီပြင်ဆင်မဲ့အစီအစဉ်နဲ့ပတ်သက်လို့စိုးရိမ်တဲ့နေလဲတွေ့ပါတယ်ဒီအစိုးရကိုအတိုက်ခံလုပ်တဲ့သူတွေကိုပါဟိုဖိနှိပ်ဖို့များလားဆိုတော့စိုးရိမ်ချက်တွေလည်းရှိနေပါတယ်ဆိုတော့ဆရာဦးသိန်းသန်းဆိုတော့ဒီစိုးရိမ်ချက်တွေကဘယ်လောက်ထိဟိုကြိုးကြောင်းစီလွယ်မှုရှိရလို့ဆရာအနေနဲ့ယူဆလဲခင်ဗျာ
ကျွန်တော်တို့ကဒါအခြေခံရှိတယ်ဗျာဘာလို့ဆိုတော့ဟိုဒီဆန္ဒပြပွဲတွေရှိတယ်လူ့သမားတွေဆန္ဒပြတာလူ့သမားတွေဆန္ဒပြတာပေါ့ဗျာဒါတွေရှိခဲ့တယ်ဒါတွေကတချို့ဆန္ဒပြပွဲတွေကဒါစီအစိုးရကိုဆန္ဒပြတာမဟုတ်ဘူး။အရင်အစိုးရလုပ်သွားတဲ့ကိစ္စရပ်တွေအပေါ်မှာကျွန်တော်တို့ပြည်နယ်လူပေါ့နော်။ညီသိနေတဲ့ကိစ္စတွေသူတို့အခွင့်အရေးမရတဲ့အပေါ်ဒီမှာဥတည်တဲ့မညီတဲ့ကိစ္စတွေအပေါ်မှာကျွန်တော်ပြရတဲ့ဆန္ဒပြဖို့ရှိနေတာ။အဲ့ဒါကြီးကဒက်စီစိုးရောက်တိုက်တာမဟုတ်ဘူး။ဒုရဟန်အဲ့လိုဟာမျိုးကိုလည်းပဲဒါမျိုးကြတော့ခုကအစိုးရကတော့ ဒီဆန္ဒပြတယ်ဆိုတာကိုကိုယ်အဆုံးရဖြစ်လာတဲ့အချိန်မှာအတိုက်ခံဖြစ်ခဲ့တော့လည်းပဲသိပြီးတော့ဟိုသဘောမတူရတော့ကျွန်တော်မြင်နေရတယ်နေရာနဲ့မမြင်နေရတော့အဲ့ဒီလိုဟာမျိုးတွေကပါရိုးရိုးသားသားကိုရပိုင်ခွင့်ရကိုယ့်ရဲ့ခံစားချက်နဲ့နော်ကိုလူအပ်တဲ့ချက်တွေကိုပြရတယ်ဆန္ဒပြဝယ်တော့မှဒီဟာဒီဘုမနဲ့ဆွဲသွင်းပြီးတော့ဒါအပြင်ဟိုဒီအများကြီးကိုကျင်တရားအကျိုးငါကြားထားတဲ့ဥတွေကိုချိုးဖောက်တာကြပါလေဆိုပြီးတော့လုံနိုင်တဲ့အနိဒါမျိုးတွေကရှိတယ်တကယ်လည်းအကြီးယူတီပေးခံရတယ်အများကြီးကလက်တွေ့ရှိနေပါလေအဲ့တော့အဲ့ဒီအခြေအနေပေါ်မှာသုံးရင်ဘုမမှုတွေကတော့အကောင့်ထဲမဲ့သုံးရင်မဟုတ်ဘူးကြကျွန်တော်အဲ့လိုပဲပြောနေတယ်
ဟုတ်ကဲ့ဆရာဦးသိန်းအောင်ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ဆက်ဆက်လို့လည်းဟိုဖော်ပြချင်တာတခုတော့ဒီအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကလည်းကြီးညာချက်တောင်ထုတ်ပြီးတော့ဒီဥပဒေပြင်ဆင်ရေးအစီအစဉ်နဲ့ပတ်သက်ပြီးကန့်ကွက်ထားတာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒီဟို NDF ကထုတ်ပြန်ချက်ကိုမဆုံမကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့23ရက်နေ့ဒီဖေဖော်ဝါရီရက်စွဲနဲ့ထုတ်ပြန်တာပါလွတ်လပ်စွာဟောပြောခွင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာစီးရုံးခွင့်လွတ်လပ်စွာဆန္ဒပြခွင့်ဆိုတာဒီမိုကရေစီရဲ့အနှစ်သာရကိုဖော်ဆောင်တယ်နောက်နိုင်ငံသားတွေရဲ့ရပိုင်ခွင့်နဲ့အလူခွင့်ရပိုင်ခွင့်ဖြစ်ပြီး2008အခြေခံဥပဒေရဲ့အခန်း၈မှာအတိအလင်းပြဋ္ဌာန်းထားပြီးဖြစ်ပါတယ်ထို့အတူတရားဥပဒေစိုးမိုးရေးနိုင်ငံတော်လုံခြုံရေးရက်ရွာအေးချမ်းသာယာရေးနဲ့ပြည်သူတို့ရဲ့ကိုယ်ကျင့်တရားမထိခိုက်မပြတ်ပြားစေရန်အတွက်ငြိမ်းချမ်းစွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းဥပဒေကိုတိတိကျကျပြဋ္ဌာန်းထားပြီးလည်းဖြစ်ပါသည်ထို့သောဒီမိုကရေစီစံနှုန်းနဲ့အတက်နိုင်ဆုံးပြည့်မီအောင်2008အခြေခံဥပဒေနဲ့ငြိမ်းစုစည်းဥပဒေတွေကပြည်သူတွေရဲ့ရပိုင်ခွင့်ကိုဒီမိုကရေစီနဲ့လူခွင့်နဲ့အညီဥပဒေနဲ့ပြဋ္ဌာန်းပေးထားတော်လဲအခုပြင်ဆင်ဖို့ဆွေးနွေးနေတဲ့ငြိမ်းစုစည်းဥပဒေပြင်ဆင်ချက်ပါဥပဒေပြဋ္ဌာန်းချက်တွေကဒီမိုကရေစီလူခွေးများအရာပြည်သူတွေရဲ့ရပိုင်ခွင့်ကိုပုံမတင်းကျပ်စေပြီးတော့ပုံမရှုပ်ထွေးစေတဲ့အာဏာပိုင်တွေအနေနဲ့လိုသလိုဆွဲယူနိုင်တဲ့တရေခွင်းဥပဒေစကလုံးတွေနဲ့အစားထိုးလိုက်ခြင်းဖြစ်တယ်ဆိုတာလေ့လာတွေ့ရှိလိုက်ရပါသည်ဒါကြောင့်မို့လို့ကျွန်ုပ်တို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီအနေနဲ့ဒီမိုကရေစီကိုတင်းတက်ပြီးတော့လူခွေးကိုအညွန့်တုံးစေတဲ့ငြိမ်းချမ်းစွာဆွေးနွေးခြင်းစုဝေးခြင်းနဲ့ငြိမ်းချမ်းစွာစီတမ်းလှည့်လည်ခြင်းဆိုင်ရာဥပဒေပြင်ဆင်ချက်များကိုပြင်းထန်စွာကန့်ကွက်ပါကြောင်းသဘောထားထုတ်ပြန်အပ်ပါသည်ဆိုပြီးအမျိုးသားဒီမိုကရေစီအင်အားစုပါတီ NDFကဘဟုလုံးမှုဆောင်ကော်မတီအဖွဲ့ကထုတ်ပြန်ထားတာဖြစ်ပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါခင်ဗျဆိုတော့ဟိုဒီနေရာမှာဟိုသူတို့ကတော့ဒီနိုင်ငံအင်အားစုတွေဘက်ကနေစိုးရိမ်နေအခြေအနေတွေကိုဟိုဖော်ပြထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီမှာဥယျာထုတ်ခဲ့စာထဲမှာတချို့ပါတဲ့ဟာတွေကိုလည်းကျွန်တော်ဆရာဦးသိန်းသန်းဦးကိုနည်းနည်းသုံးသပ်ပေးစေချင်ပါတယ်သူကတော့ပေါ်လေဟိုဥတကယ်ဆိုရင်လည်းဒီကိစ္စအခုပြင်ဆင်ချက်ဆိုတာဒီဟိုငိမ့်စုစီရတာဒုတိယအကြိမ်ပြင်မဲ့အစီအစဉ်ပေါ့လေအစောပိုင်းမှာဒီဟိုတစ်ခေါက်ကလည်းပြင်ခဲ့ဟုတ်ပြီပါပြီဆိုတော့အရင်တော့လည်းတို့ဒီဥရီတွေပြင်ဆင်မဲ့ရေးဆွဲမဲ့လုပ်တဲ့အချိန်ခါမျိုးမှာဟိုအမြင်နဲ့တို့ထည့်စဉ်းစားတာကတော့ကန့်သက်ချက်တို့တားမြစ်ချက်တို့နည်းနိုင်မြန်းနည်းအောင်ဆိုပြီးတော့တို့စဉ်းစားပြီးဆိုဆောင်ရွက်လေးရှိတယ်ဆိုပြီးဥရထုတ်ကသူကရေးပါတယ်ဆိုတော့ဒါမှမဟုတ်အခုစဉ်းစားချက်မှာကြတော့ဟိုလျှော့ဖို့အပြင်တိုးဖို့ပါလာတယ်ဆိုတော့ကျွန်တော်အစောပိုင်းမှာဒါနဲ့ပတ်သက်လို့သတင်းတွေဖော်ပြတော့လည်းပဲတချို့ကဝေဖန်တာတွေရှိပါတယ်အရင်ဆိုရတဲ့ဟိုနောက်လူကပို့လက်ဆောင်ထက်လာသလားဆိုပြီးတော့ဝေဖန်တာတွေလည်းဒီပြည်သက်တွေကျွန်တော်တို့ဒီ Facebook ဆာမျက်နှာတွေမှာကျွန်တော်တို့သတင်းနဲ့ပတ်သက်ပြီးမှတ်ချက်ပေးကြတာတွေလည်းဟိုတွေ့ခဲ့ရပါတယ်ဆိုတော့ဆရာဦးသိန်းသန်းတို့တကယ်လို့များပေါ့လေဒီလိုဥပဒေတွေရေးဆွဲရေးမှာဒီငိမ့်စုစီတွေမကောက်ဘူးပေါ့လေဟိုတခြားဥပဒေနဲ့ပတ်သက်လို့ပြင်ဆင်ရေးဖြစ်ဆွဲရေးတွေမှာစဉ်းစားတဲ့နေရာမှာဘယ်လိုမျိုးစဉ်းစားချက်တွေကိုဟိုအဓိကအခြေခံပြီးစဉ်းစားသင့်တယ်လို့ဆရာဥပဒေပညာရှင်တယောက်အနေနဲ့ယူဆမိလေဆရာ
အဲ့ဒီလိုဆိုတာကျွန်တော်ကဒီဥပဒေကပြင်ရမယ်တော့မဟုတ်အစ်စ်ရေးဆွဲရဖို့မဖြစ်မနေလိုအပ်လာတဲ့အခြေအနေတရားပါကျွန်တော်တို့ဒီဥပဒေရေးကြရဗျာရေးဆွဲကြရေးဆွဲတော့ digest ပြကြရပါဗျာဒီဥပဒေကပါလီမန်ကြီးကဒီဥပဒေပြကြရတာပေါ့အဲ့တော့ပြုတော့မယ်ဆိုရင်ဒီလိုသက်ဆိုင်ရာနယ်ပယ်အလိုက်ကျွမ်းကျင်တဲ့ပညာရှင်တွေပါဖို့လိုတယ်လူလူကြီးရဲ့သဘောဆန္ဒအတန်ကိုနားထောင်ဖို့လိုတယ်နောက်ပြီးတော့ခုနလေပေါ့ဗျာဥပဒေရေးတဲ့တို့ဘက်ကတော့ဟိုဒါတို့ရှိနေချင်ရုံတို့ဘာတို့ကတင်တာတက်ဆိုင်ရမိန်းနာတွေကတင်တဲ့အားတွေပါမယ်ခြေသေးပြန်ပြန်ကြားနာပြီးမှဒီကိစ္စလုပ်ချက်ဟုတ်တဲ့ကိစ္စဖြစ်တယ်ဗျာအဲဥပမာအားဖြင့်ကျွန်တော်တို့ဒီ2094ရေးသိမ်းဥပဒေကိုတင်ဆက်မှ2019ဥပဒေကျမ်းကိုရေးတယ်ဆိုတော့သူတို့ရှင်းရတယ်ပဲလေသမားတွေပါတယ်လေသမားအချို့ဆောင်ရွက်သူတွေပါတယ်ဆုံးချင်တဲ့ပြည်တွင်းဒီပါတင်တာရှင်ပါတယ်အဲ့ဒီလိုလူတို့အကျိုးစီးပွားအတွက်ဆိုတဲ့အခြေခံပေါ်ကမှဥပဒေပြင်မှုလို့လေဥပဒေပြုဖို့လိုတာ ਉਹ ဗျဥပဒေကဘယ်သူအတွက်ဘာကြောင့်ပြုတယ်လဲဆိုတဲ့ပြဿနာပေါ့နော်အဲ့ဒီအခြေခံပေါ်ဒီကနေပြီးတော့ကျွန်တော်တို့ဥပဒေပြုရေးကိုစဉ်းစားတင်တယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီဥပဒေပြုရေးအစီအစဉ်ကတော့အခုလောလောဆယ်အထက်လွတ်တော်ထဲမှာတော့ဒီဆွေးနွေးဖို့အမျိုးသားလွတ်တော်ထဲမှာဆွေးနွေးဖို့သဘောတူထားပြီးသားဖြစ်နေပါပြီဆိုတော့ဒီဥပဒေပြင်ဆင်ရေးအတွက်ကိုပေါ့လေဟိုတကယ်နောက်ဆုံးဟို ပြင်းဖို့ဆိုပြီးတော့လွတ်တော်ဆုံးဖြတ်လိုက်တယ်ဆိုပါစို့ပေါ့လေဆိုဒီလိုပြင်းလာမယ်ဆိုရင်ဒီပြင်ဆင်ချက်မှာဟိုဆရာဦးသိန်းသန်းဦးတူတဲ့သဘောထားအနေနဲ့ပဲဖြစ်ပေါ့လေမဖြစ်မနေထပ်သွင်းတဲ့အချက်အနေနဲ့ပြောမယ်ဆိုရင်ဘာတွေများရှိလာနိုင်လဲဆရာ
ပြင်းစင်ချက်ကတော့ခုကဖြစ်တာက၃နှစ်ဖြစ်နေတယ်ဗျာနော်ခုနဟိုအမျိုးသားဒီမျိုးစီညာစုဖွဲ့ရတကြီးနေတဲ့ဖော်ပြထားတယ်လို့ပေါ့သူတို့လည်းအနေနဲ့ကျွန်တော်အနေထားတော့မတူပါဘူးသူတို့က2008ဖွဲ့စည်းပုံနဲ့ဒီမင်းစုစီကဒီမျိုးစီညာနေတဲ့ကြောင်အတိအကျထန့်ထားတယ်လို့ပြောထားတာကျွန်တော်လုံးဝလည်းမခံဘူး။အထောက်စုပွဲစည်းပုံနဲ့2017ငြိမ်းချမ်းရေးဥပဒေပြီးလူတွေရဲ့ဒီမိုကရေစီအခွင့်အရေးတွေကိုလုံးဝကျုပ်ပိန်းထားတဲ့ဥပဒေများဖြစ်တယ်ဗျ။ကျွန်တော်သဘောမတူဘူး။ဒုက္ခတွေ conclusion ကတော့အဲ့မှာဘလူးလက်အဖက်နဲ့ချုပ်ချေဖို့ဖြစ်နိုင်နေတယ်ဆိုတဲ့အချက်ကိုကျွန်တော်သဘောတူတယ်။ဒါသူတို့လည်းကျွန်တော်လည်းရက်ချတယ်မတူဘူး။အခုလည်းအဲ့လိုပေါ့နော်ကျွန်တော်မဖြစ်မနေကျွန်တော်ဖြစ်တန်နေလဲမထည့်သိဘူး။ကျွန်တော်တုံးချင်းသဘောပြားပြောရရင်တော့ငြိမ်းချမ်းရေးဥပဒေကိုလုံထုံးလူတွေရအကြောင်းကြားရတယ်ဆိုတာတော့ကလွဲ့ပြီးတော့ရေးယူပြီးတာမျိုး
ဟုတ်ကဲ့ဆရာဆိုတော့ဒီဟိုနောက်တချို့ကလည်းဝေဖန်တာပေါ့လေဟိုတပြိုင်တည်းထဲမှာပဲအခုဒီပြင်ဆင်မဲ့ဥပဒေရဲ့ဥမာအစိုးရရဲ့သတင်းစာတွေမှာတရားဝင်ဖော်ပြတဲ့အချိန်မှာဟိုတက်တက်ဆိုင်ဆိုင်ပေါ့လေဆိုတော့ဒီဟိုဥပဒေနဲ့တပြိုင်တည်းထဲမှာဒီတန်ငယ်မရင်းဥပဒေနဲ့ပတ်သက်လို့လေဟိုပြင်ဆင်ဖို့ဆိုပြီးတော့ဟိုသတင်းတစ်ခုကတပြိုင်တည်းထဲပါလာတော့တချို့ကပြောကြတာဥမာတန်ငယ်မရင်းလို့ဟာမျိုးကြာဟိုမလုပ်ဘဲနဲ့ဒီအရေးမပါတဲ့ဒီဥပဒေကိုလာပြီးတော့ထလုပ်နေတယ်ဆိုတော့အမြင်မျိုးတွေဝေဖန်တာမျိုးတွေလည်းရှိပါတယ်ဆိုတော့အခုဒီဥပဒေရဲ့ဆာလို့ရှိရင်တခြားအရေးကြီးလှုပ်တဲ့ပြင်းတဲ့ဟိုနောက်အသေးရွေးဆွဲဖို့ဖြစ်ဖြစ်ပေါ့လေပြင်းမှုကောင်းတဲ့တခြားအရေးကြီးတဲ့ဥတွေရောဘာတွေများရှိနေလဲဆရာ
ဥပမာအခုဥတွေဆိုတော့ကျွန်တော်အခုသွေးလေးမှသွေးလေးကြမှာပေါ့ဗျာဒါတွေအရေးကြီးတယ်ဗျာတော့ကျွန်တော်တန်းစီမှာဒီဖုန်းအတုပ်နဲ့ပတ်သက်လို့ဒီစီးပွားရေးနဲ့ပတ်သက်တဲ့ဟာတွေရှိတယ်ခုန2014ညီငူတွေဆိုပြီးပြင်းပေါ့2019ဥတွေအဲ့ထက်မှာတို့ရဲ့အားကောင်းတဲ့အချက်တွေနဲ့ခုနလေရမားတွေ2014တုန်းကကြာခါတဲ့အခွင့်အရေးကောင်းတွေပေါင်းပြီးတော့ကကင်းစင်တဲ့ဥလိပညာရေးနဲ့ပတ်သက်တဲ့ဥလိဒါတွေကပိုရည်ကြည့်မယ်လို့ထင်တယ်ကျွန်တော
်ဟုတ်ကဲ့ဆရာနောက်တစ်ခုကကျွန်တော်တို့ဒီမှာဟိုပေါ့လေဒီ NLD ကဒီရွေထားတဲ့ထဲမှာဒီတရားဥပဒေစိုးမိုးရေးဆိုတဲ့တကယ်ကြီး NLD ရဲ့ဒီဟိုဒီရွေးကောက်ပွဲမှာအနိုင်ရလာတဲ့အာဂျင်ဒါလဲမှာဒီကိစ္စကလည်းအရေးကြီးတဲ့ကိစ္စတရားအနေနဲ့ပါရှိခဲ့ပါတယ်ဆိုတော့ဒီတရားဥပဒေစိုးမိုးရေးအပိုင်းမှာဒီဥပဒေပြူရေးအပိုင်းနေရာလဲအရေးကြီးရဲ့ဆိုတော့အခုလက်ရှိပေါ့လေ NLD ရဲ့ဒီနှစ်နှစ်တာဟိုအုပ်ချုပ်ရေးတည်ထောင်တွင်မှာဒီဥပဒေပြူရေးနဲ့ပတ်သက်တော့ပတ်သက်လို့ဆရာအနေနဲ့ကျင်းနှံ့မှုမကျင်းနှံ့မှုအပိုင်းဘာတွေများတွေ့ရလဲဆရာ
အမှုရပြီဟိုဘာလဲကောင်းတာပေါ့1950ခုနှစ်ရေပေါ်စီမံမှုလည်းဥပဒေဖြတ်သိမ်းလိုက်ပြီကကျွန်တော်တသက်လုံးဒုက္ခပေးခဲ့တဲ့ဟာပေါ့နော်အခုခဏခဏအကြောင်းကြားနေတဲ့နိုင်ငံသားတွေကိုဒုက္ခပေးနေတဲ့ဆက်အနာရှင်ဆက်ဆိုရဲ့အဲ့ဒီဥပဒေကိုဖြတ်သိမ်းလိုက်ပြီဟုတ်ဒါတွေဟာကောင်းတဲ့အချက်တွေပဲကောင်းတဲ့အချက်တွေဖြစ်တယ်ပြန်ပြီးတော့ဒီမှာတက်နိုင်တဲ့များဒုရုပကဒါတဲ့လူလူအဆုံးအဖြစ်တဲ့အခါကျတော့သူတို့ကျင်းနေဥပဒေတွေကတော့ရည်ရွယ်ချက်ကမတူပါဘူးကြီးနေချုပ်ချယ်ဖို့ပြင်တာမဟုတ်ဘူးဒါပေမဲ့ဝိနည်းဌာနလည်းတင်တာတွေကတော့သတိကြီးကြီးထားပြီးတော့ကျွန်တော်တို့လုပ်ဖို့လုပ်ရင်ဥပဒေပြည့်တဲ့အခါမှာဥပဒေစုအမှတ်တွေဆိုတာရှင်းနေအကုန်လုံးကရှင်းနေမဟုတ်ဘူးဒါနိုင်ငံရေးသမားတွေပေါ့နိုင်ငံရေးဖြစ်တဲ့အခါမှာသူတို့ကဘသူ့ကိုသွားအားကိုးနေရှိတယ်ဆိုတော့ဒီခောက်ယူးကျူးနေတဲ့ဘျူရိုကရက်အဟောင်းတွေအရင်အစိုးရတစ်ထက်ကအမြင်မ်းတုံးတဲ့သူတို့ကဥပဒေကိုအလုံးလိုက်ကြည့်တာဟိုအပြားလိုက်ကြည့်တာအလုံးလိုက်ကြည့်တယ်ဘူးနိုင်ငံတော်ဆိုတာနဲ့ပါတဲ့ definition တွေပဲကြည့်တော့နိုင်ငံတော်ရဲ့တကယ်ကြည့်ရရင်အဲ့ဒီပဲပါလဲဆိုတာမျိုးချုံမူကြည့်တာမျိုးမဟုတ်တဲ့အခါကျတော့အဲ့ဒီအခက်အခဲတွေတော့ကြည့်တယ်တို့ရတယ်ကျွန်တော်တို့အနေနဲ့ပြောရတော့ဥပဒေပြတဲ့ဘက်ကတော့ကိုယ့်ဘက်ကအင်အားစုကအများစုဖြစ်နေတယ်ကောင်းတယ်ကောင်းတဲ့ဥပဒေတွေပြုနိုင်ခဲ့တယ်ဆက်ပြီးတော့ပြင်ဖို့ဆက်ပြီးတော့လုပ်ဖို့လိုလာရေးတော့ရှိတယ်ဆိုတာထင်တ
ယ်။ဟုတ်ကဲ့ဆရာနောက်တစ်ခုကဒီဥပဒေပြည့်ရည်ပြင်ဒီဥပဒေကိုလိုက်နာကျင့်သုံးရတဲ့အပိုင်းမှာလည်းကျွန်တော်မြန်မာနိုင်ငံမှာတစ်လျှောက်လုံးအားနည်းတယ်ဆိုပြီးတော့ထောက်ပြရတယ်ရှိပါတယ်။ဒါတွေကိုပြင်ဆင်ဖို့အစိုးရအနေနဲ့လုပ်နိုင်တာတွေဘာတွေများရှိမလဲဆရာ
။ဟုတ်ပါဗျာ။ခုကတရားဥပဒေစိုးမိုးကမင်းနာရင်ကိုကခင်ဗျဘုံနေရာဟိုနေရာကိုယ်ဒီနေရာကိုယ်ဒါကကျွန်တော်ရရိုးရိုးရှင်းရှင်းလေးပါပဲ။ဗမာပြည်တိုင်းကိုပြန်ကြည့်လိုက်လို့ရှိရင်တိုင်းပြည်ကိုမတည်မငြိမ်ဖြစ်အောင်လုပ်နေတာပဲသူတွေလည်းဒီအချိန်မှာရိုးရိုးလေးပဲဒုသားတွေကိုအဖွဲ့ချုပ်တဲ့အချိန်မှာဟာတိုင်းပြည်ကမငြိမ်သက်ပါဘူးလို့နော်တက်တည်ပြကျင်တဲ့လူတွေဘယ်လိုတွေရှိတယ်လဲနော်ဒါမျိုးပေါ့ဗျာဆိုတော့အဲ့ဒီဟာမျိုးတွေကိုကျွန်တော်တို့အရေးယူတဲ့နေရာမှာအလုံးအားနေတာဗျာဥပဒေကပြုတ်ဖို့တောင်မလိုသေးဘူးရှိတဲ့ဥပဒေတွေကိုတကယ်အသက်ဝင်အောင်ကျွန်တော်တို့လုပ်အကောင့်တွေပေါ်ဖို့လိုတာပေါ့ဗျာအားလုံးလည်းစာမူတမ်းမြည်ဥပဒေဒါတကယ်တမ်းကျတော့ကျွန်တော်တို့မှလေးစားချက်တွေရှိသေးတယ်မသာတော့ဘယ်ကြီးအဲ့လိုလဲပြီးတဲ့ကိစ္စကိုဒီမထောင်ချေဖွဲ့စည်းပုံကြာဥရရဆိုပြီးတော့ကျွန်တော်တို့ကဒါအင်္ဂါဆောင်အောင်တဲ့ဟာ corruption committee ဆိုပြီးတော့လူတွေအများကြီးခန့်ပတ်စံတွေပေးရတိုက်ပြည်ပန္နာတွေအများကြီးကိုဘလို့အကဒါမျိုးတွေဖြစ်လာတကယ်က ဥရိရဲ့အာနိသင်တကယ်သိရအောင်ဥရိကိုထိန်းသိမ်းဆောင်ရွက်တဲ့အဖွဲ့ကြီးတွေကနည်းအစုကလက်တွေ့လိုရမှာဗျ။အဲ့ဒီမှာတော့ကျွန်တော်အစုကအတော်အားနည်းတယ်လို့ပြောပါမယ်
။ Okay ပါဝင်ဆွေးနွေးပေးတဲ့လူခွေရှင်နဲ့ဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးသူတွေစာရေးမှတ်ချက်ပေးတဲ့သူတွေနဲ့တောထရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။